အင်းအစိုးရတွေလက်ထက်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ရေးယူရမှာတုံးခဲ့တဲ့အရေးပေါ်စီမံမှုအဥပဒေကိုဒီအစိုးရကရုတ်သိမ်းလိုက်တဲ့အပေါ်လူအခွင့်အရေးလှုပ်ရှားသူတွေကကြိုဆိုကြပါတယ်အရေးပေါ်စီမံမှုအဥပဒေကိုရုတ်သိမ်းတဲ့ဥပဒေကြမ်းကိုလွှတ်တော်အသီးသီးမှာအများစုမဲနဲ့အတည်ပြုခဲ့ပြီးတဲ့နောက်အခုနောက်ဆုံးအောက်တိုဘာလ4ရက်နေ့နေ့စွဲနဲ့သမ္မတဦးထင်ကျော်ကလက်မှတ်ရေးထိုးအတည်ပြုလိုက်တာဖြစ်ပါတယ်ခုလိုရေးပေါ်စီမံမှုအဥပဒေရုတ်သိမ်းလိုက်တဲ့အပေါ်အမြင်တချို့ကိုဆက်သွယ်မေးမြန်းထားတဲ့မတ်ခင်ဖြူထွေးကပြောပြပေးပါလိမ့်မယ်
ရေးပေါ်စီမံမှုအဥပဒေပုံမှန်၅ညဟာမြန်မာနိုင်ငံမှာစစ်ဆိုးရအဆက်ဆက်လက်အောက်အတိုက်ခံနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးရေးယူရမှာတုံ့လာခဲ့တာပါအခုပြည်သူကရွေးကောက်တင်မြောက်တဲ့အစိုးရတဲ့လက်ထက်မှာဒီဥပဒေကိုပယ်ဖျက်နိုင်လိုက်တာဟာနိုင်ငံရေးအရကားပုံနဲ့ချီလန့်တည့်ရဖြစ်တယ်လို့ပြည်သူရေးရာစီမံခန့်ခွဲမှုကော်မတီဝင်ရန်ကင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်စင်မအောင်ကပြောပါတယ
်ဒီဥပဒေကဘယ်လိုပြောမလဲလူလူရဲ့အမြင်မှာရောနိုင်ငံရေးရရောဘယ်လိုပြောမလဲနာမည်ဆိုးနဲ့ကြော်ကြားသလိုဖြစ်နေကြတာပေါ့လေအနာရှင်တွေလက်အောင်ပါပေါ့အဲ့တော့နာမည်ဆိုးနဲ့ကြော်ကြားတဲ့ဥပဒေတစ်ခုကိုဖျက်လိုက်ရတဲ့အတွက်ကတော့ကျွန်တော်နိုင်ငံရေးအရာလည်းအခြေနဲ့ပါတယ်နောက်ပြီးတော့တချို့ဆိုးရင်ချက်တွေရှိတယ်အဲမချက်တင်မှုဆိုတဲ့ဘက်ကကြာတာဒီဥပဒေဟာတင်သုံးတဲ့ပုံစံတင်သုံးတဲ့အစိုးရတောင်းတာနာမည်ကျတာဖြစ်ပြီးတော့ဒီနိုင်ငံတော်ရဲ့လုံခြုံရေးအရာဆိုလို့ရှိရင်ဒါလိုအပ်တယ်ဆိုပြီးတော့တောင်းပြတဲ့သူတွေရှိပါတယ်ဒါပေမဲ့အတော်တော့အဲ့ဒါကိုသဘောမတူဘူးအဲ့ဒီကြိုတောင်းဖို့ကြတဲ့သူတကယ်ပဲအဲတိုင်းပြည်ရဲ့ရေးပေါ်အခြေအနေရောက်လို့ရှိရင်တခြားနေတဲ့အခြေခံဥပဒေရဲ့ပြဋ္ဌာန်းချက်တွေရန်တော်တော့အေးအေးဆောင်ရွက်လို့ရတာလည်းရှိရဲဆိုတော့ပြည်သူလူထုအမြင်မှာရောကျွန်တော်တို့ဒီဒီမိုကရေစီရေလှုပ်ရှားတဲ့သူတွေရဲ့အမြင်မှာရောဒီနာမည်ဆိုးနဲ့ကြိုတောင်းတဲ့ဥပဒေတစ်ခုဒီဒီမိုကရေစီဆိုးရလက်တဲ့ဒီမိုကရက်တစ်လွတ်တော်တက်တမ်းမှာဖျက်လိုက်ရတဲ့အတွက်ကြောင့်မို့လို့ဒါနိုင်ငံရေးရကောင်းမွန်တဲ့အခြေအနေတစ်ခုလို့ပဲမြင်ပါတယ်
လူလူရွေးကောက်တင်မြောက်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာခဲ့ပြီးတဲ့နောက်လူလူကိုအကျိုးမပြုတဲ့ဒီဖိနှိပ်တဲ့ဥပဒေတွေကိုပြင်ဆင်တာပယ်ဖျက်တာတွေကိုလှုပ်ဆောင်လာခဲ့တာပါအလားတူလူလူအတွက်အကျိုးမပြုတဲ့ဥပဒေတွေကိုပြင်ဆင်တင်တာပြင်ဆင်ပယ်ဖျက်တင်တာတွေကိုဆက်လက်ပယ်ဖျက်သွားဖို့အရေးကြီးတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အထွေထွေမှုဦးတိန်နိုင်ကပြောပါရယ
်ဒါပဲဖြစ်ဖြစ်ဒါကတော့ဒီအပေါင်းနဲ့ကနာဟိုဆက်ပြစ်ကြပါဒါကျိုးဆိုးရမဲ့ပြစ်ကြပါဒီမလိုအပ်တဲ့ပြည်သူတွေကိုဒီအကျိုးမပြုတဲ့ပြည်သူတွေကိုဖိနှိပ်တဲ့ဒီဥပဒေမျိုးလေးကတော့ဒီတကယ်ဒီမိုကရေစီအစိုးရဒီပြည်သူလူထုကိုအလုပ်ကျွေးပြုမဲ့အစိုးရဆိုလို့ရှိရင်တော့ဒါလေးကတော့ဟိုပယ်ဖျက်တာလေးပြင်ဆင်တာလေးဟိုလုပ်ကိုလုပ်ရပါပ
ါပြင်ဆင်တဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖျက်တဲ့တာတွေကိုပယ်ဖျက်နိုင်ဖို့အတွက်ဥပဒေရာနဲ့ချီကိုတက်ဆိုင်ရာကော်မတီတွေကပြန်လည်သုံးသပ်နေတဲ့အကြောင်းပြည်သူရေးရာစီမံခန့်ခွဲမှုကော်မတီဝင်ဒေါ်စင်မအောင်ကပြောပါတယ်
ဆိုတော့ကျွန်တော်တို့ကော်မတီဆိုလို့ရှိရင်ဥပဒေ80လောက်ကိုပြန်ပြီးတော့ review လုပ်ဖို့လို့ဟိုအဆိုင်ကြပါတယ်။ကျွန်တဲ့ကော်မတီလည်းဒီတိုင်းပဲဥပဒေကြီးအများကြီးပဲမနှစ်ရောင်းဝင်းကျက်လောက်ရှိနေပေါ့နော်
။ပုံမှန်9ညအပါဝင်နိုင်ငံရေးပုံမှန်တွေနဲ့အေးစိန်ကျင်းထောင်မှာ6နှစ်နီးပါးနေခဲ့ရတဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုကျော်စိုးဝင်းကတော့ပြည်သူကိုဖိနှိပ်တဲ့အရေးပေါ်စီမံမှုအဥပဒေရုပ်သိမ်းလိုက်တဲ့အပေါ်မှာဝမ်းသာကြိုဆိုတဲ့အကြောင်းပြောပါရစေ
။9ညဆိုတာတော့တစ်ချိန်လုံးကတော့တောက်လျှောက်ပေါ့နော်။ကျွန်တော်တို့ရဲ့တက်တန်းမှာဟိုနိုင်ငံရေးလုပ်တဲ့လူတွေအထူးသဖြင့်ဟိုအာဏာရှင်ကိုဆန့်ကျင်တဲ့လူတွေကိုဖိနှိပ်လာတဲ့ပုံမှားပေါ့အဲဒီပုံမှားနဲ့ကျွန်တော်ဖန်ခံခဲ့ရတယ်ဖန်ခံခဲ့ရတော့လေဟိုငားညရဲ့ဟိုအမြင့်ဆုံးပြစ်ဒဏ်အနေဆုံးပြစ်ဒဏ်ဆိုတာကအာဏာပိုင်ရဲ့ပြဿနာမှာပဲရှိတယ်လေအဲဒီအာဏာပိုင်ရဲ့ပြဿနာမှာ၃နှစ်လက်ချင်းဖြစ်မယ်၅နှစ်လက်ချင်းဖြစ်မယ်၁၀နှစ်လက်ချင်းဖြစ်မယ်ဟိုဒီလိုမျိုးအတုံးပြုခဲ့တဲ့ပုံမှားတစ်ခုကိုပယ်ချက်လိုက်တယ်ဆိုတဲ့အတွက်ကြောင့်ဟိုစိတ်ထဲမှာပြင်းထန်ပါတယ်
လက်ရှိ NLD အစိုးရတဲ့လက်ထက်မှာညီကျန်းစွာစူဝေးခွင့်နဲ့စီတန်းလက်လဲခွင့်ပုံမှန်18ကိုပြင်ဆင်ပြသခဲ့တာရှိသလိုပုံမှန်30လို့လူသိများတဲ့နိုင်ငံတော်ကိုနှောက်ယှက်ဖျက်ဆီးလူတွေရဲ့ဘေးအန္တရာယ်မှာကာကွယ်စောင့်ရှောက်တဲ့ဥပဒေကိုလည်းပယ်ဖျက်ခဲ့တာပါအခုတခါဒီနိုင်ငံကြီးတက်ကြွလှုပ်ရှားသူတွေနဲ့အတိုက်ခံတွေကိုဖမ်းဆီးရေးယူရမှာစစ်စိုးရတွေတွင်ကြကြဲတုံးခဲ့တဲ့1950ခုနှစ်ရေးပေါ်စီမံမှုအဥပဒေကိုရုတ်သိမ်းတဲ့ဥပဒေကိုတော့ကန့်ကွက်သူတချို့ရှိပေမဲ့လည်းလွှတ်တော်အသီးသီးမှာအတည်ပြုခဲ့ပြီးအခုနောက်ဆုံးသမ္မတဦးထင်ကျော်ကအောက်တိုဘာလ4ရက်နေ့နေ့စွဲနဲ့အတည်ပြုလက်မှတ်ရေးထိုးလိုက်တာဖြစ်ပါရဲ့ရှင်